ဘာသာရေးအရာဖိနှိပ်ခွဲခြားတဲ့နိုင်ငံပေါင်း18နိုင်ငံကကိုတွေ့ကြုံတွေ့ခံစားခဲ့ရသူပေါင်း28ဦးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိမ်ပြူတော်မှာဗုဒ္ဓဟူးနေ့ကဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံက4ဦးလည်းပါဝင်ပြီးမြန်မာစစ်တပ်အနေနဲ့ဘာသာရေးအရာခွဲခြားဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူပေါင်း28ဦးကိုမနေ့ဗုဒ္ဓဘုနေ့ကသမ္မတဒေါ်နယ်ထရမ့်ကအင်ဖြူတော်ကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲနဲ့ပတ်သက်လို့သမ္မတထရမ့်ကကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးကြိုးပမ်းဆောင်ရွက်နေတာကိုပြသတဲ့အနေနဲ့ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We know that if people are not free to practice their faith, then all of the freedoms are at risk and frankly, freedoms don't matter.
လူတွေအနေနဲ့နိုင်ငံတွင်းမှာဘာသာရေးကိုလွတ်လပ်စွာကိုးကွယ်ခွင့်မရဘူးဆိုရင်ကျန်ရှိတဲ့အခွင့်အရေးတွေလည်းဆုံးရှုံးရဖို့အန္တရာယ်ရှိပြီးလွတ်လပ်မှုဆိုတာလည်းအဓိပ္ပာယ်မရှိတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုထောက်ခံအားပေးဖို့မနာမနေကြိုးပမ်းသွားမှာဖြစ်ပါတယ်။ဒီနေ့လာရောက်ကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်။ဒုက္ခတွေအများကြီးဖြတ်ကျော်ခဲ့ရသူတွေဖြစ်တဲ့အတွက်ချီးကျူးပါတယ်။ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့အမြဲရည်တည်ပေးသွားမှာဖြစ်ပါတယ်
။ကမ္ဘာတဝန်းကဘာသာရေးဖိနှိပ်ခံရသူတွေကိုအင်ဖြူတော်ဖိတ်ခေါ်တွေ့ဆုံရမှာလဲသူတို့ရဲ့ကြောက်မက်ဖွယ်ကောင်းတဲ့အတွေ့အကြုံတွေအခက်အခဲတွေခံစားချက်တွေကိုသမ္မတထရမ့်ကမေးမြန်းခဲ့တယ်လို့သူတို့ဘက်ကလည်းပြန်လည်ပြောကြားခွင့်ရခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့အနီးဆုံးရက်ခွင့်ရခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ကကချင်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေတူရည်မှုဒေါက်တာဆမ်ဆွန်ကလမ်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်ကွပ်မှုတွေရှိနေတဲ့အတွက်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားတွေကိုအကူအညီပေးဖို့အခုလိုပြောပါတယ
်။ We are very being oppressed and tortured by the Myanmar military government. So and then we don't have chance many for religious freedom. And also as
ကျွန်တော်ကမြန်မာနိုင်ငံမြောက်ပိုင်းကကချင် Baptist Christian ကျောင်းကပါမြန်မာနိုင်ငံမှာကျွန်တော်တို့ Christian တွေကိုမြန်မာစစ်တပ်ကရဲစစ်စစ်နှိပ်ကွပ်နေပါတယ်။ဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလည်းသိမ့်မရကြပါဘူး။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာအစိုးရကိုခုခံတိုက်ခိုက်နေကြပါတယ်။ဒါကြောင့် American အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေကိုဦးစားပေးပြီးတိုင်းရင်းသားကောင်းဆောင်တွေကိုဒီမိုကရေစီဖက်ဒရယ်လစ်ဇင်အောင်မြင်ရေးအတွက်အကူအညီပေးဖို့စိတ်ကိုအရေးကြီးပါတယ်။မနေ့ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လည်းစိတ်ကိုကျေးဇူးတင်ပါတယ်
။ဒေါက်တာဆမ်ဆန်ကလမ်နဲ့တူသမ္မတထရမ့်ဖိတ်ကြားခဲ့သူတွေတဲ့ကချင်ပြည်နယ်မှာရှိတဲ့ဘက်ပတစ်ဘုရားရှိခိုးကျောင်းတွေကိုမြန်မာစစ်တပ်ကဘုံခွဲဖျက်ဆီးခဲ့တာတွေကိုသတင်းတော့တွေကိုလိုက်လံပြသခဲ့တဲ့အတွက်စစ်တပ်ကဖမ်းဆီးထောင်ချခဲ့တဲ့ကချင်ဘက်ပတစ်တင်းဥစရာနှစ်ဦးတည်းကတဦးဖြစ်သူလမ်ကျော်ကန်ဆိုင်လဲပါဝင်ပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းအသက်မသေးလွတ်မြောက်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူလည်းဖြစ်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPH ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မိုဟစ်ဦးလာလည်းသမ္မတထရမ့်နဲ့တွေ့ဆုံသူတွေတဲ့ပါဝင်ခဲ့ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအမေရိကန်အစိုးရရဲ့ကူညီဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းမိုဟစ်ဦးလာကသမ္မတကိုခုလိုမေးခဲ့ပါတယ
်။ I am a Rohingya from Bangladesh refugee camp. So most of the refugee Rohingya refugees are willing to
ကျွန်တော်က Bangladesh ဒုက္ခသည်စခန်းက Rohingya တူပါ။ Rohingya ဒုက္ခသည်အများစုကဌာနေကိုအမြန်ဆုံးပြောင်းခြင်းကြပါတယ်။ဒါကြောင့်ကျွန်တော်တို့ကိုကူညီဖို့ American ရဲ့အစီအစဉ်ကိုတည်လို့ပါတယ်။ကျေးဇူးတင်ပါတယ်။
သမ္မတထရမ့်နဲ့တွေ့ဆုံခွင့်ရခဲ့သူတွေထဲမှာရိုဟင်ဂျာမွတ်စလင်အတိုင်းအဝိုင်းအတွက်နိုင်ငံတကာကအာရုံစိုက်လာအောင်စီရင်လှုပ်ရှားနေသူလည်းဖြစ်အစ်စိန်အချင်းတောင်မှနှစ်ပေါင်းများစွာအချင်းကျခဲ့သူလည်းဖြစ်တဲ့မတ်ဝေဝေနူလည်းပါဝင်ပါတယ်။မြန်မာ၊တရုတ်၊မြောက်ကိုရီးယား၊ဗီယက်နမ်၊သီရိလင်္ကာ၊ပါကစ္စတန်၊အာဖဂန်နစ္စတန်၊အီရန်၊အီရက်၊ဆူဒန်၊ယီမန်၊အီရီထရီးယား၊တူရကီစတဲ့နိုင်ငံပေါင်း18နိုင်ငံကဘာသာရေးနှိပ်ကွပ်မှုကြောင့်အသက်မသေးဘဲလွတ်မြောက်လာသူပေါင်း28ဦးကိုသမ္မတထရမ့်ကဖိတ်ခေါ်တွေ့ဆုံခဲ့သူတွေထဲအီရတ်နိုင်ငံက IS စစ်သွေးကြရရဲ့နှိပ်ကွပ်မှုကိုခံခဲ့ရပြီးအသက်မသေးလွတ်မြောက်လာတဲ့2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ယာဇီဒီအမျိုးသမီးနာဒီယာမူရက်လည်းပါဝင်ခဲ့ပြီးယာဇီဒီလူမျိုးတွေနေရပြန်ရေးအမေရိကန်ကအကူအညီပေးဖို့လဲသမ္မတထရမ့်ကိုတောင်းဆိုခဲ့ပါတယ်ရှင်